ထိုင်းစိုးရပြည်ပြင်ပြောင်းလဲရေးနဲ့ထိုင်းနိုင်ငံရေးမှာစစ်တပ်ဩဇာလွှမ်းမိုးထားတာကိုအဆုံးသတ်ရေးပြီးခဲ့တဲ့လကပြုလုပ်ခဲ့တဲ့ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့သူကျောင်းသားကောင်းဆောင်တူကိုထိုင်းနိုင်ငံပိုင်တွေကတောက်ချာနေကဖမ်းဆီးလိုက်ပါတယ်။အသက်22နှစ်အရွယ်ကျောင်းသားကောင်းဆောင်ပရစ်ပင်ကွင်းချွာရက်ကိုဖမ်းဆီးသွားတာကိုသူ့တကယ်ချင်းတွေကဗီဒီယိုရိုက်ပြီးပရစ်ရဲ့ Facebook စာမျက်နှာမှာတင်ခဲ့တာပါ။ဗီဒီယိုထဲမှာပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့စာအပြဝင်တဲ့ပတ်သက်တဲ့ strategy တွေကိုရဲကပရစ်ကိုဖတ်ပြနေတာကိုကြားရပြီးတဲ့နောက်ရဲကပုံကိုတင်ဆောင်သွားတာကိုမြင်ကြရပါတယ်။အာဏာပိုင်တွေကပရစ်ကိုဘန်ကောက်မြို့ပြင်ပတ်မှာစာအပြဝင်တဲ့စီကိုအသွာဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်။ပရစ်ဦးဆောင်တဲ့ဇူလိုင်လ18ရက်နေ့စာအပြဝင်တဲ့အခုအခါနေစဉ်နှီးပါဖြစ်ပေါ်နေတဲ့စာအပြဝင်တွေဟာဝကြီးချုပ်ပရယုချောင်းအိုချာရာထူးဆက်ပြီးရယူနိုင်ခဲ့တဲ့ပြီးခဲ့တဲ့နှစ်ကပြုလုပ်ခဲ့တဲ့ယူကောက်ပွဲကိုစန့်ကျင်ရာကနေပေါ်ပေါက်လာတာဖြစ်ပါတယ်။ဗရီဖန်စီခံရပြီးနိုင်ပိုင်းကြမှာပဲရာချီတဲ့ကျောင်းသားတွေကအရင်ကစီစဉ်ထားတဲ့အတိုင်းဘန်ကောက်မြို့လယ်ကချူလော်လောက်ကောင်းတက္ကသိုလ်မှာဆက်ပြီးဆန္ဒပြခဲ့ကြပါတယ်။ချက်တာဗရီဒီကတော့ရုပ်မြင့်တန်ကြားကပြောတဲ့မိန့်ခေါ်မှာဝကြီးချုပ်ပရယုကနိုင်ငံတွင်းစီးလုံးကြီးကြီးကြဖို့ဆော်ခဲ့ပြီးအမုတ်တရားအခြေခံနိုင်ငံရေးကိုညှဉ်းဆန်ဖို့ထိုင်းပြည်သူတွေကိုတိုက်တွန်းခဲ့ပါတယ်။ကျောင်းသားဆန္ဒပြအုပ်စုတွေကတော့ဒီနေ့တွင်နေမှာဆန္ဒပြပွဲကြီးတစ်ခုပြုလုပ်ပြီးစစ်တပ်ကြောတော်နောက်ခံပြုအခြေခံဥပဒေကိုပြင်ဆင်ရေးနဲ့ရွေးကောက်ပွဲအသစ်ကျင်းပရေးတောင်းဆိုဖို့စီစဉ်ထားပါတယ်ခင်ဗျ။